မင်္ဂလာပါခင်ဗျာအခုတော့မှတ်မှတ်သားသားစကားများစီစဉ်ပါအစိုးရဟောင်းနဲ့အစိုးရအသည့်စကုမကူကာလပြောဆိုကြတာတွေရဲ့သတိထားမိတဲ့စကားတချို့ကိုပြန်ပြီးဖောက်သည်ချလိုပါတယ်လွတ်တော်ကိုယ်စားလှယ်တွေအနေနဲ့ဒီမိုကရေစီနဲ့မကန့်ညီတဲ့ဥပဒေတွေနဲ့ပြည်သူ့ကိုအကျိုးမရှိတဲ့ဥပဒေတွေကိုပြင်ဆင်ရေးဆွဲကြရမှာဖြစ်တယ်လို့ပြည်သူ့လွတ်တော်ဥက္ကဋ္ဌဖြစ်တင်မြောက်ခံရတဲ့ NLD ပါတီကဥပဒေမြင့်ကပြောကြလိုက်ပါတယ်ပြည်သူ့လွတ်တော်ဥက္ကဋ္ဌဖြစ်ပထမဆုံးပြည်သူ့လွတ်တော်ကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေကိုဖေဖော်ဝါရီ1ရက်နေ့ကပြောတဲ့မိန့်ခွန်းမှာဥပဒေမြင့်ကအခုလိုထည့်သွင်းပြောကြရတာဖြစ်ပါတယ်
ဒီမိုဘီကျစီနဲ့ညီမညီဒုဖွေစံညုံစံညုံများနဲ့ကိုက်မကိုက်အပြည်ပြည်ဆိုင်ရာသဘောတူညီချက်များနဲ့စီလျော်မှုရှိမရှိနိုင်ငံတကာစာချုပ်စာရမ်းများနဲ့အကျုံးဝင်မဝင်ပြည်သူလူထုအတွက်အကျိုးရှိမရှိပြည်သူလူထုရဲ့ဘဝလုံခြုံရေးနဲ့စိတ်လုံခြုံရေးကိုအကာအကွယ်ပေးမပေးတို့ကိုလေ့လာစစ်ဆေးကြပြီးပြင်ဆင်ခြင်းဖြစ်ဆွဲခြင်းပယ်ဖျက်ခြင်းအသည့်ရေးဆွဲခြင်းတို့ကိုဆောင်ရွက်နေကြမှာဖြစ်ပါတယ်
ဒုတိယအကြိမ်လွှတ်တော်ကိုအောင်အောင်မြင်မြင်ကျင်းပနိုင်တာဟာနိုင်ငံကိုဂုံတိုက်ခါတက်စီတဲ့အလုပ်ရဖြစ်တယ်လို့သူရာဥရှင်မပြောလိုက်ပါတယ်။နေပြည်တော်မှာဖေဖော်ဝါရီလ1ရက်နေ့ကကျင်းပတဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာဧည့်သည်ဖြစ်တက်ရောက်ပြီးသတင်းတောက်တွေကမေးမြန်းရမှာသူရာဥရှင်မကအခုလိုပြောလိုက်တာဖြစ်ပါတယ်
။ပြည်သူ့လွှတ်တော်ကိုစတင်ကျင်းပပြီးတော့ဥပဒေပြောင်းတာရစ်ခဲ့ပြီးနေဒုနိုင်ငံတွေဂုံတိုက်ခါပြင်းမာစေတဲ့တန်တူဖြစ်ပါတယ်။
လွတ်တော်ခေါင်းဆောင်တူအနေနဲ့ငြိမ်းချမ်းရေးနဲ့ဖက်ဒရယ်ပြည်ထောင်စုအရေးတွေကိုဦးစားပေးလှုပ်ဆောင်တော့မှာဖြစ်ကြောင်းအမျိုးသားလွတ်တော်ဒီမိုကရေစီရွေးချယ်တင်မြောက်ခံရတဲ့ရခိုင်မျိုးသားပါတီ AMP ကဥဒေတော်မှာပြောလိုက်ပါတယ်။ NLD ပါတီကအမျိုးသားလွတ်တော်ဒီမိုကရေစီရွေးချယ်လိုက်ပြီးသတင်းတောက်တွေကမေးမြန်းရမှာဥဒေတော်ကအခုလိုပြောလိုက်တာဖြစ်ပါတယ်
။ဒီခါကတော့ကျွန်တော်တို့ရခိုင်မျိုးသားပါတီရဲ့ဘာသာရှိတစ်ခုကကျွန်တော်တို့ချောက်လုံးလာတဲ့နိုင်ငံရေးပြည်ထောင်စုရဖို့ပြည်ထောင်ရေးရဖို့ပေါ်ဆောင်ဖို့နိုင်ငံနဲ့တာအားသာသာဖြစ်ဖို့အတွက်ဖက်ဒရယ်ပြည်ထောင်စုတော်တော်ကို
အစ AMB ပါတီကဥေးတောင်ပြောတော့တာပါရခိုင်ပြည်နယ်မှာ2012ခုနှစ်ကတပ်ဖြတ်ခံရတဲ့မတ်တီတာထွေးရဲ့ဖြစ်ရအကြောင်းဇလန်းဖွဲ့ရိုက်ကူးထားတဲ့အမဲရောင်နေဆွဲများဗီဒီယိုကို Facebook လူမျိုးရေးစာမျက်နှာမှာဖြန့်ဝေခဲ့တာဟာအစိုးရအသည့်လက်ထက်လူမျိုးနဲ့ဘာသာကိုဦးစားပေးစီလိုတဲ့အတွက်ဖြစ်တယ်လို့မဘာသာအဖွဲ့ကဥဆောင်ဆရာတော်ဘရဝါဖြစ်တဲ့ဥရသူကပြောလိုက်ပါတယ်အမဲရောင်နေဆွဲများဗီဒီယိုဖြန့်ဝေခဲ့ရတဲ့ပတ်သက်ပြီးတော့မြန်မာတိုင်းသတင်းစာကဆက်သွယ်မေးမြန်းရမှာဥရသူကအခုလိုဖြေကြားလိုက်တာဖြစ်ပါတယ်
ဟိုရင်တော့ရေကောက်ဝဲမတိုင်ခင်ကျတော့ရေကောက်ဝဲထိကြိုက်မှာဆိုလို့ရေကောက်ဝဲပြီးတော့လဲစကူးမကူကာလာဖြစ်လို့ဆိုပြီးတော့စောင့်ထိန်ကြတာပေါ့အစိုးရအစ်စ်ဆက်လာမယ်ဆိုရင်တော့အစိုးရအစ်စ်အစိုးရပတိဆက်ဆက်လေးနဲ့ပူယူပူပူနွေ့နွေ့လေးလိုက်ဆက်ပေးလိုက်မှာပေ
ါ့ NLD ပါတီလွှတ်တော်မှာကိုယ်စားလှယ်အများဆုံးရရှိပြီးအစိုးရအစ်စ်ဖွဲ့နိုင်တဲ့ကိစ္စဟာတိုင်းရင်းသားတွေအတွက်ဗမာလက်ထက်ကအာဏာကိုဗမာလက်ထက်လွှဲပြောင်းတဲ့သဘောသာဖြစ်ပြီးအကောင့်ဘက်ကိုပြောင်းလဲနိုင်မယ်လို့တော့မျှော်လင့်ကြောင်းရခိုင်မျိုးသားပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပဒေရှင်ပြောလိုက်ပါတယ်လွတ်တော်အသည့်နဲ့အစိုးရအသည့်တွေနဲ့ပတ်သက်ပြီးဖေဖော်ဝါရီလ2ရက်နေ့ကသတင်းတောက်တွေရဲ့မေးခွန်းကိုဖြေကြားရမှာအခုလိုဥပဒေရှင်ကပြောရတာဖြစ်ပါတယ်
။အငွေတို့လူချင်းတဲ့လမ်းကြောင်းကိုတော့မရောက်နိုင်သေးဘူး။ဘာဖြစ်လို့လဲဆိုအနာလွဲပြောင်းကဗမာကောင်းဆောင်မောင်ဖြူဆိုတဲ့လူရဲ့လက်ထက်ကဗမာကောင်းဆောင်မောင်နီဆိုတဲ့လက်ထက်ကိုရောက်တဲ့သဘောမျိုးပဲတက်ရောက်တည်တယ်။တန်ရန်သားတွေရဲ့ကိစ္စတွေကဒီလက်ရှိအနာရထားတဲ့ NLD ပါတီ NLD ကလွတ်တော်ဥက္ကဋ္ဌတို့မှပို့ပြီးတော့ဒါဝန်ရှိနေတာပေါ့ညော်လင်းပါရဲ့အကောင့်ဖက်ကိုဥတည်နိုင်နေမယ်လို့
AMB ပါတီကဥပဒေရှင်ပြောကြားတော်တာဖြစ်ပါတယ် NLD အစိုးရအသည့်အနေနဲ့မျိုးဆောင်ဥပဒေနဲ့1982နိုင်ငံသားဥပဒေတွေကိုပြင်ဖို့စ조사ရင်ရခိုင်မျိုးသားပါတီ AMB အနေနဲ့အတိုက်ခံဖြစ်ရက်တည်ဆန့်ကျင်သွားမယ်လို့ရခိုင်မျိုးသားပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောလိုက်ပါတယ်ဖေဖော်ဝါရီ3ရက်နေ့ကရန်ကုန်ခြေဆိုင် MCN သတင်းဌာနနဲ့တွေ့ဆုံမိန့်မြန်းရာမှာဒေါက်ခင်စောဝေကအခုလိုဖြေကြားလိုက်တာဖြစ်ပါတယ်
အန်ဒီတို့ရခိုင်တိုင်းရင်းသားတွေကြတော့လေအန်ဒီတို့မှာပဋိပက္ခတဲ့အများကြီးရှိတယ်ပေါ့နော်ဒီဥပမာဆိုရင်မျိုးဆောင်ဥပဒေတွေဆိုရင်အန်ဒီတို့အနေနဲ့ဒါတွေကိုနောက်တစ်ခါ1980ဥပဒေပူတွေပေါ့နော်အဲ့ဒါတွေပြုပြင်မယ်ဆိုရင်အန်ဒီတို့ဒေသတွေအတွက်မလိုလားတဲ့ပြဿနာတွေဖြစ်လာမှာဆိုတဲ့အတွက်အန်ဒီတို့တွေကဒါတွေကိုဘာပဲဖြစ်ဖြစ်ပေါ့နော်ကိုပြည်နေအကျိုးအတွက်ဆိုလို့ရှိရင်အန်ဒီတို့ဒါတွေကိုအတိုက်အခံနဲ့ပေါ့နော်လုပ်ပေးတော်ဖို့အစီအစဉ်ရှိပါတယ
်59အစားလုံးကိုဆိုင်းငံ့ရေးကိစ္စလွှတ်တော်မှာတင်ပြလာရင်ဘယ်သဘောထားမလဲဆိုတဲ့အချက်ကိုကြက်ခိုင်ဖွံ့ဖြိုးရေးပါတီအနေနဲ့မူဝါဒချမှတ်ဆွေးနွေးတာမရှိသေးတဲ့အကြောင်းဒါပြင်ဥပဒေရလောက်ကင်လို့ရမရပညာရှင်တွေနဲ့တိုင်မရမှာဖြစ်ကြောင်းကြက်ခိုင်ဖွံ့ဖြိုးရေးပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းဆွေရပြောလိုက်ပါတယ်ဖေဖော်ဝါရီလ4ရက်နေ့ကလွှတ်တော်အစည်းအဝေးတက်ဆင်သတင်းတောက်တွေကမေးမြန်းရမှာဦးသိန်းဆွေရအခုလိုဖြေကြားရတာဖြစ်ပါတယ
်လို့ဆိုရအဲ့ဒါပါတီနဲ့မူဝါဒမချသေးပါဘူးအငယ်ပြောတယ်လို့ပဲအငယ်တို့ကအိုင်ဒီယာကိုတကယ်လောက်ခွင့်ရှိသလားမလောက်ခွင့်ရှိသလားဆိုတာဒါအငယ်တို့အနေနဲ့လေအမှုတော်မှာအသေးသေးဥပဒေပညာရှင်နဲ့ပဲဆိုတော့ကဏ္ဍဆောင်လေ့လာအောင်ဖြစ်ပါတယ်။
စံခိုင်ဖွံ့ဖြိုးရေးပါတီကဦးသိန်းစွေဖြေကြားတာဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်သမ္မတဖြစ်နိုင်ရေးအတွက်59ဆလုံးယာယီဆိုင်းငံ့ရေးကိုမလုပ်ဆောင်တဲ့အကြောင်းတိုင်းပြည်အတွက်အကျိုးရှိမဲ့အပြောင်းအလဲတွေကိုသာဦးစားပေးလုပ်ဆောင်တဲ့အကြောင်းဒ ဒီကိစ္စဟာနိုင်ငံရဲ့လူမျိုးအတွက်အကျိုးသက်ရောက်မှုမကောင်းနိုင်ကြောင်းပြန်ကြားရေးဝန်ကြီးဦးရထွက်ကပြောလိုက်ပါတယ်59စားလုံးဆိုင်ငံရေး NLD ပါတီကအရေးကြီးအဆိုတင်သွင်းဖို့ရှိတယ်လို့သတင်းတွေထွက်ပေါ်နေရတဲ့ပတ်သက်ပြီး RFA ဆက်သွယ်မေးမြန်းရမှာသမ္မတဦးသိန်းစိန်ရဲ့ပြောရေးဆိုခွင့်ရှိသူပြန်ကြားရေးဝန်ကြီးဦးရထွက်ကအခုလိုပြောကြတာဖြစ်ပါတယ
်။ဖွဲ့စည်းပုံခြေခံဥပဒေဆိုတာကကျွန်တော်နိုင်ငံရဲ့ဘယ်နိုင်ငံမှမဆိုဖွဲ့စည်းပုံခြေခံဥပဒေဆိုတာအမြင့်ဆုံးဥပဒေပဲလေ။အဲ့တော့အဲ့ဒီဥပဒေကိုပြင်ဆင်မယ်ဆိုရင်တော့ဖွဲ့စည်းပုံခြေခံဥပဒေမှာပြင်ဆင်ခြင်းနဲ့သက်ဆိုင်တဲ့ပြဋ္ဌာန်းချက်တွေအတိုင်းလုပ်တာကအကောင်းဆုံးပေါ့ဗျာကိုယ့်အကူလိုရာဆွဲပြီးတော့မှလုပ်မယ်ဆိုလို့ရှိရင်တော့နိုင်ငံနဲ့လူမျိုးတွေအကျိုးသက်ရောက်မှုကကောင်းမှာမဟုတ်ဘူ
းပေါ့ပြန်ကြားရေးဝန်ကြီးဦးရထွက်ပြောသွားတာဖြစ်ပါတယ်ဒေါ်ဆန်းစစ်ကြီးသမရဖြစ်တဲ့ပြီး59စာလုံးပြင်ဆင်ရေးကိုထောက်ခံတဲ့အကြောင်းကြန့်ခိုင်ဖွံ့ဖြိုးရေးပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးစိုးအောင်ကပြောလိုက်ပါတယ်ဖေဖော်ဝါရီလ3ရက်နေ့ကလွှတ်တော်အစည်းအဝေးတက်လာတဲ့ DBB သတင်းဌာနကမေးမြန်းရမှာဦးစိုးအောင်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်ပုဂ္ဂိုလ်ရေးအနေနဲ့နော်ပုဂ္ဂိုလ်တူချင်းနေတော့သဘောတူတယ်သဘောတူတယ်ဆိုတာဒေါ်ဆန်းစစ်ကြီးကသမနာဖြစ်တဲ့ဖြစ်တဲ့တူအရေးကြီးဆုံးလက်ရှိတယ်စွမ်းဆောင်မှုလည်းကြပြည်သူလူထုကလည်းချစ်တယ်ဒါဘာလို့လက်ခံရမယ်လေဒါဘာရဲ့တူတယ်ဆန်းတာပ
ါစက်ခိုင်ဖွံ့ဖြိုးရေးပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးစိုးအောင်ဖြေကြတော့တာပါအမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်တို့ဥက္ခရာတွေဒုဥက္ခရာတွေရွေးချယ်တင်မြောက်ရမှာတိုင်းရင်းသားရေးကိုဦးစားပေးစဉ်းစားခဲ့တာဖြစ်ပြီးအခုလိုကန့်ကွက်သူမရှိအစဉ်ပြေချောမွေစွာတင်မြောက်နိုင်ခဲ့တဲ့အတွက်ပါတီအားလုံးနဲ့တပ်မတော်ကိုယ်စားလှယ်တွေကိုကျေးဇူးတင်ကြောင်းဒေါ်ဆန်းစုကြည်ကပြောလိုက်ပါတယ်ဖေဖော်ဝါရီလ3ရက်နေ့ကသတင်းတောက်တွေနဲ့တွေ့ဆုံရမှာဒေါ်ဆန်းစုကြည်ကအခုလိုပြောကြတာဖြစ်ပါတယ်
ဒီများဝင်တာကျေးဇူးလက်တင်တခြားပါတီတွေရောအဲဒီတက်မတော်ကိုဆိုပါပြီးတော့အန်ဒီတို့ရဲ့ပြည်သူပြည်သားတွေကလေဒီဟာကိုစိတ်ချမ်းသာမယ်လို့အန်ဒီတင်တယ်အန်ဒီတို့ပြည်သူပြည်သားတွေကအေးချမ်းသာနေခြင်းစင်တယ်ဘာမှပြည်ပကဖြစ်စင်မှာမဟုတ်ဘူးရံဖြစ်စင်မှာမဟုတ်ဘူးအေးချမ်းသာနေခြင်းနဲ့လုံလုံချုံချုံနေခြင်းအဲ့တော့အဲ့လိုပဲအန်ဒီတို့ကလည်းဖြစ်စေခြင်းပဲအန်ဒီတို့မျှော်လင့်နေတဲ့အတိုင်းပဲချောချောမို့ဖို့ငွေဖြစ်တယ်အလုံးမှနေပြီးတော့ဥမောင်းဆောင်တဲ့တော့ဒါကတော့ကောင်းတဲ့လက္ခဏာကောင်းတဲ့နမိတ်လို့ဒီရည်လိုပဲ
ဒါတော့ဒေါအောင်ဆန်းစုကြည်ပြောကြတော့တော့ပါခင်ဗျာအခုတော့မမသားသားစကားများအစည်းအဝေးတော့လောက်ပါခင်ဗျာကျေးဇူးများစင်ကြသူအားလုံးကိုအထူးကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ